တချင်းပြည်နယ်ဖားကန်ကျောက်စင်းတွင်ဒေသစိတ်မှုအုပ်စုခွေခါကြီးရွာမှာကျောက်စင်းတည့်ရွယ်ကုန်ပြီးလုတ်ွက်အတွင်းဒေလ၄ရက်မနေ့ကကျောက်စင်းကဘာပြူကျလာကြောင်းရေမစေးကျောက်ရှာဖွေသူ၁၄ဦးသေဆုံးပြီး၅ဦးပျောက်ဆုံးနေစေဖြစ်တယ်လို့တင်ကြားထားပါတယ်။ဒီမြေပြိုမှုကြောင့်ဒီထက်မကသေဆုံးနိုင်တယ်လို့ဒေသခံတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ဆောင်နေသူတွေကပြောပါတယ်။အချိန်ဒီအသေးစိတ်ကိုတော့ VOA သတင်းနောက်မအေးမာကသတင်းပေးပို့ပါတယ်။
အကြခဏဆိုသလိုမြေပြိုရာတွေကြောက်စိမ့်ကဘာပြိုရာတွေဖြစ်နေတာကြောင့်နှစ်စဉ်လူသေဆုံးမှုတွေရှိနေတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုအုပ်စုဝေခါမော်ဟာလူ20ထက်မနည်းသေဆုံးနိုင်ကြောင်းနဲ့လက်ရှိသေဆုံးကြောက်ဆုံးဒဏ်ရာရသူတွေနဲ့ပတ်သက်လို့ဒေသခံတဦးလည်းဖြစ်အလွတ်သတင်းတောက်လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုပြောပြပါတယ်
အဲဖိုင်နယ်နောက်ဆုံးကအမကလူကြောက်က9ယောက်တိုက်ထားတယ်အလောင်းက14ယောက်ပေါ့နော်အလုံးမ19ယောက်ပေါ့ဟုတ်ဆေးရုံမှာက9ယောက်ဆေးရုံနေလာတယ်1ယောက်ကတော့စိုးရင်ရတယ်အနေသားကြီးတယ်ကျန်တဲ့6ယောက်ကတော့သိမစိုးရင်ရဘူးပေါ့ဟုတ်ဟုတ်ဟုတ်ကြည့်ဟုတ်ကြည့်ဟုတ်ကြည့်ဆိုတော့3တုပ်ပေါ့နော
်
ဆေးရုံမှာ9ယောက်တင်ထားတယ်အဲ1ယောက်ကတော့စိုးရင်ရတယ်အနေသားကြီးတယ်ကျန်တဲ့လူကြီးကတော့ဟိုစာမပေါ့နော်ထိခိုက်ကြတာပေါ့အဲနောက်ပြီးတော့ကျတော့ဒီရှင်းထဲမှာကပွဲချင်းပြီးက7ယောက်ပြီးသွားတယ်7ယောက်ပို့လို့ရတယ်ပေါ့အလောင်း7လောင်းပို့လို့ရတယ်အဲဒီဝေခါတိုက်နေဆိုအဲဖြစ်ပွားတဲ့ဖြစ်တဲ့ဒီပြတဲ့နေရာမှာရှိတဲ့ဝေခါတိုက်နေဆိုမှာ1ယောက်1ယောက်ဆိုတာအသက်ကြီးွားတယ်ဒီဖက်ကဆေးဦးကြီးမှာ1ယောက်အသက်ကြီးွားတယ်အားလုံးပေါင်း14ယောက်ပေါ့နော်လက်ရှိကျွန်တော်တို့ဒီသေဆုံးတဲ့ဒီအလောင်းရတာဟုတ
်ကြောက်မြတ်ရှူပြီလို့ခေါ်တဲ့ရခိုင်လုံးကတော့မြမကုံကြီးကုမ္ပဏီလောက်ွက်နေရဖြစ်တဲ့အကြောင်းနေဦးရတနာဦးကုမ္ပဏီကတူးနေတာလို့လည်းဆိုပါတယ်ပြီးခဲ့တဲ့2လလောက်တုန်းကတော့သိမ်းမောင်း12,000နဲ့ရေမစေးတွေကိုရေးဖြတ်ပေးလိုက်တဲ့ကြောက်စိမ့်လုံးကြီးထွက်တဲ့ကုမ္ပဏီကလုတ်ွက်လို့လဲဝေခါရွာသားတွေကရှင်းပြတဲ့အကြောင်းကိုကိုဇော်မိုးထက်ကပြောပါတယ်။ဖားကတ်မြို့နယ်ဂရင်းလန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူကိုနောင်လက်ကတော့ဖားကတ်ရေမှာတဘာဝပတ်ဝန်းကျင်တွေထိခိုက်တဲ့အထိကြောက်တူးနေတာ၏အခုလိုမျိုးမြေပြိုမှုတွေကြောက်ကဘာပြိုမှုတွေကမကြကနာဖြစ်နေပြီမဲ့ဒေသဆိုင်ရာဌာနဆိုင်ရာတွေအနေနဲ့ကထိန်းချုပ်နိုင်ဖို့အတွက်အားနည်းခဲ့တယ်လို့ဆိုပါတယ်
။အခုစီရီဖော်နေဆိုတော့လူ900ထက်တော့ရှိနိုင်တာပေါ့နော်ဒီဒီထုံးနဲ့သူတို့ရဲ့အပြောပေါ့ဒီရွာခံရဲ့အပြောပေါ့မနစ်ကလည်း2016ဆုံးမှာလည်း15ယောက်တစ်ကြိမ်အဲ့ညမှာပဲဒီဟာအဲ့ညမှာပဲညီပြီးတည်ဆုံးတာပေါ့အဲ့လိုလှုပ်ဆောင်မှုဆိုတာကကျွန်တော်တို့ရက်ဆက်ဖွက်ကြည့်တယ်ဒါအလုပ်ဆောင်ခဲ့ပြီးခက်တာကဒီဒေတာမှာဗျာဒီညီစာဆောင်ကြီးကော်မတီတို့ဘာလို့ရှိတာပဲရှိတော့ဒီဒေတာမှာဒီလက်ရှိကျွန်တော်တို့ဒီအုပ်ချုပ်ရေးအဖွဲ့ရဲ့ဒီမြို့နယ်ဆွေအုပ်ချုပ်ရေးပြီးရင်ကျွန်တော်တို့ဒီဌာနဆိုင်ရာပေါင်းစုံတွေကဒါရှင်းရှင်းပြောတာဒီနေရာမှာဘယ်လိုမှကာကွယ်လို့ရမယ့်အနေအထားမပါကြောင်းလဲဆိုတော့ဒီကြောက်စိမ့်တွင်းအဘအနိုင်ရင်ဒါအများတဲ့ခါကျတော့ဒီမှာရှိတဲ့အရာရှိလောက်နဲ့တော့သူတို့ကတော့ဘာမှပြုံမှာမဟုတ်ဘူးအဲ့ဒါကြောင့်မို့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီကြောက်မြင့်ဦးနဲ့ပတ်သက်တဲ့ဟာတွေစီမီစီပန်ဦးကြီးဘလောက်ပဲချာချာအပအလိုက်တွေတတ်မတော်လူတစုကောင်းဆောင်တစုပိုင်ဆိုင်နေရတယ်ဒီလိုလူမလွယ်လောက်ဘူးခင်ဗျာကျွန်တော်ရဲ့အမြင်လည်းမဟုတ်ဘူးလက်ရှိဖြစ်ဖြစ်နေပြောပြတာပေါ့နော
်ဖားကမြေပြုံမှုအပေပြောက်တွေနဲ့ပတ်သက်လို့မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဆက်တယ်နေမြန်ခဲ့ရင်းနဲ့တာဝန်ရှိသူမရှိဘူးဆိုပြီးဖြေကြားခဲ့ပါတယ်ချင်းပြည်နယ်မှာကြောက်စိမ့်တို့ပေါ်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်ညီစာတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာယာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတည်းမှာတော့ဓာတ်ရှင်နဲ့ချီပြီးပျောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့ရတာပါချင်းပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တို့ပေါ်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်ပြီးစစ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါ။အစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တုဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီကံတင်ကြမှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းက2016ခုနှစ်ထဲမှာတောင်းဆိုထားပါတယ်ရှင်။